ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ချင်းတွေးမြို့ဘက်ကိုစစ်ကောင်စီတပ်ကနေအင်အားဖြည့်စစ်ဆင်ရေးပြုလုပ်လာလို့ဒေသခံချင်းကာကွယ်ရေးအဖွဲ့နဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ရွာသားတထောင်နီးပါးလဲတောတောင်တွေထဲမှာစစ်ဘေးတင်းရှောင်နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကုသညုံပြောပြပေးပါအောင်ခင်ဗျာ
မကွေးတိုင်းလောင်းရှိဘက်ကနေပြီးတော့ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ချင်းတွေးမြို့ဘက်ကိုဥတည်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူ့ကော်မတီတပ်ဖွဲ့ CDF ကံပက်လက်တို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့တိုက်ပွဲဖြစ်ပွားရာလမ်းကြောတစ်လျှောက်ကကြီးရွာသားတထောင်လောက်စစ်ဘေးတင်းရှောင်နေကြရတယ်လို့ကံပက်လက်ဒေသခံစလိုင်းမန်နိုင်ကပြောပါတယ
်။လောင်းရှိဘက်ကနေစစ်တောင်းထိုးလာတော့အဲ့တိုက်ပွဲတောက်လျှောက်ဖြစ်နေတယ်အဲ့မှာရွာသားတွေကတော့သူတို့ထွက်ပြေးတင်းရှောင်ကြတယ်။အဲ့လမ်းကြောင်းတစ်လျှောက်မှာရှိရကြီးရွာကလူတွေကတော့အကုန်လုံးထွက်ပြေးကြတယ်
။စစ်ကောင်စီတပ်ဖွဲ့တွေဟာဖေဖော်ဝါရီလ19ရက်နေ့ကတည်းကမကွေးတိုင်းလောင်းရှိကနေပြီးတော့မစော်တီကျင်တွေးလမ်းကြောင်းကနေထိုးစစ်ဆင်လာပြီးလမ်းကြောင်းတစ်လျှောက်မှာလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်မစွာတီမော်ချောင်းလှိုင်ဒုတ်ရွာထန်ကုံစတဲ့ကြီးရွာကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ဖေဖော်ဝါရီလ27ရက်နေ့ကမော်ချောင်းကြီးရွာနာဖြစ်ခဲ့တဲ့တိုက်ပွဲတွင်အင်ဂျီတချို့မိရှုခါတယ်လို့စစ်ဆောင်မော်ချောင်းရွာသားတူကပြောပါတယ
်။ရွာထက်တိုက်ပွဲဖြစ်အကုန်လုံးထွက်ပြေးကြတယ်ရွာထက်မှာဝန်ပြီးမှပစ္စည်းရအကုန်လုံးတဲတယ်ပြီးအင်္ဂလန်လေးလုံးမိရှုခဲ့တယ်
စစ်ကောင်စီတပ်ဘက်ကအင်အားနဲ့ထိုးစစ်ဆင်လာတာကြောင့်ဖေဖော်ဝါရီလ19ရက်နေ့ကနေပြီးတော့မနေ့ကအင်္ဂါနေ့အထိစစ်ကောင်စီတပ်နဲ့ချင်းကောက်ဝေးပူပေါင်းတပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ခဲ့တာလို့ချင်းပြည်သူ့ကောက်ဝေးအဖွဲ့ CDF ကံပက်လက်ပြောရေးဆိုခွင့်ရှိသူကလည်းပြောပါတယ
်။ဆက်ကွေးမြို့နယ်ဒီမကွေးတိုင်းနဲ့ချင်းပြည်နယ်အစပေါ့အစလွဲချင်းကျော်ဒီနာမှာအဲ့မှာတပ်ဖွဲ့အစဖြစ်တဲ့အဲ့မှာမနေ့ကမှသူတို့ဖက်ထဲလောက်တော့တည်တယ်ဒီကနေ့ပတ်စံမှာ၄ရောက်လောက်တည်တယ်ပေါ့နော်။သူတို့အင်အားက300ဝန်းကျင်ကားချက်6စီးနဲ့ဆိုတော့သူတို့ပြစ်ဆုံးကျေဆုံးနေပဲ။အဆက်ပြေးနေမှာတော့မော်ချောင်းရွာပေါ်တော့တိုက်ပွဲဖြစ်တဲ့သူတို့ကတုံရောက်အနည်းဆုံးပေါ်တော့သူတို့ကအဖြစ်နာတော့အဲ့ဒီမော်ချောင်းရွာထက်ကဒီတူအင်းလေးလုံးသူတို့မြေရှိုးတယ်။တင်းတင်းနဲ့အဲ့ဒီမော်ချောင်းအကြမ်းပါပဲတိုက်ပွဲအဆက်ပြေးနေမနေ့ကပေါ့။အနည်းကုန်နေပါပဲတိုက်ပွဲပြန်ဆောင်ခဲ့တယ်။အဲ့မှာသူတို့အနည်းဆုံးအဆက်တယောက်ကထူချတယ်
။လောင်းရှင်နဲ့ကျင်တွေးမြို့ကြားမှာစစ်ကောင်စီတပ်ကိုချင်းကောက်ဝေးပူပေါင်းတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့လက်ရှိမှာလက်နက်နဲ့ကြီးမလုံလောက်တာကြောင့်ဆုတ်ခွာနေရတယ်လို့လည်းသူကပြောပါတယ်။လောင်းရှိနဲ့ကျင်တွင်းမျိုးဟာ23မိုင်ကျော်ကွာဝေးပေမဲ့လည်းချင်းပြည်သူကော်မတီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်တွေဟာအခုတတိကျင်တွင်းမျိုးကိုမရောက်နိုင်ကြသေးဘူးလို့လည်းသူကပြောပါရယ်ကံပက်လက်မျိုးနဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ကံပက်လက် CDF ဘက်ကပြောပေမဲ့သီးခြားအတိမပြုတ်နိုင်သေးပါဘူးတိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းကိုဆက်သွယ်မေးမြန်းရမှာတော့သူကအခုလိုတုံ့ပြန်ပါတယ
်ချင်းပြည်နယ်ဘက်မှာတော့ဒီရပ်ပိုင်းတွင်းမှာတော့ကျွန်တော်တို့ကံပက်လက်ဘက်မှာတော့မရှိတဲ့တာမန်ပြခတ်မှုမျိုးရဖြစ်ပေါ်ရ
ကံပက်လက်မြို့မှာချင်းကောက်ွေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြား2021ခုနှစ်မေလလေကစပြီးတော့ပြစ်ခတ်တိုက်ခတ်မှုတွေရှိလာခဲ့တာပါကံပက်လက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကောက်ွေးအဖွဲ့တို့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်4000လောက်မကွေးတိုင်းစောနယ်လောင်းရှိနယ်အနီးဝန်းကျင်ဒေသတွေမှာတိတ်ဆောင်ထွက်ပြေးနေကြပါပါခင်ဗျာ